ဗြိတိန်နိုင်ငံမှာလာမယ့်နှစ်တွေအတွင်းတိုင်းပြည်အခြေအနေတည်ငြိမ်ငြိမ်နဲ့ရေရရရှိဖို့ဆိုရင်တခုတည်းသောနည်းလမ်းကရွေးကောက်ပွဲအစောတလင်ကျင်းပတာဖြစ်တယ်လို့ဆိုပြီးတော့လာမယ့်ဇွန်လ10ရက်နေ့မှာရွေးကောက်ပွဲကိုအချိန်ဆကျင်းပဖို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ပြောလိုက်ပါတယ်ရွေးကောက်ပွဲဆောပြီးတော့ကျင်းပခြင်းအဖြစ်ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်မဲ့လုပ်ငန်းစဉ်တွေဆက်ဆက်ညှိနှိုင်းရမှာပို့ပြီးတော့ခိုင်မအားကောင်းလာဖို့ဝန်ကြီးမေကမျှော်လင့်နေတာပါဥရောပသမဂ္ဂနဲ့ပတ်သက်တဲ့ Lisbon သဘောတူညီချက်အပိုင်90ကိုထောက်ပြပြီး EU ကနေဗြိတိန်ခွဲထွက်ခဲ့ခြင်းကစလို့နှစ်နှစ်ကြာခွဲထွက်ရေးလုပ်ငန်းစဉ်တွေအတွင်းမှာအလို့သမားပါတီနဲ့ Scotland ဆိုင်ရာဝန်ကြီး Nicholas Sturgeon ဦးဆောင်ပြီးတော့ဗြိတိန်ခွဲထွက်ရေးဆက်ကျင်တဲ့အတိုက်ခံတွေရဲ့ဆန္ဒပြမှုတွေကြုံခဲ့ရတာပါလာမယ့်2020ခုနှစ်ကျမှကျင်းပမယ့်ရွေးကောက်ပွဲကိုအချိန်အများကြီးစောပြီးတော့ဒီနှစ်ထဲကျင်းပဖို့ကြိုးစားတာဟာဝန်ကြီးမေအနေနဲ့ Conservative တွေရဲ့အာဏာကိုပုံမခိုင်ပါအောင်လုပ်ဖို့ရည်ရွယ်လှုံ့ဆော်တာဖြစ်တယ်လို့သုံးသပ်သူတွေကတော့ထောက်ပြပြောဆိုကြပါရဲ့ရှင်